Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ2014ခုနှစ်ဒီဇင်ဘာလ6ရက်စနေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေလိုင်းတိုမီတာ71.25ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။ကျမကတော့ဆုမြတ်မော်ပါရှင်။ယမန်နိုင်ငံမှာဖမ်းဆီးပြန်ပေးဆွဲခံထားရတဲ့အမေရိကန်ဓာတ်ပုံသတင်းနောက်တစ်ယောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးကအတည်ပြုလိုက်ပါတယ်။တခါဒီအမေရိကန်ပြည်ထောင်စုမှာနယူးယောက်ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်အပေါ်မကျေနပ်တဲ့ဆန္ဒပြမှုတွေဟာ၃ညဆက်တိုက်မြို့တော်များများမှာဆက်ဖြစ်ခဲ့ပါတယ်။ဒီလိုသတင်းတွေကိုဥဆံမဝေနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ ILO ကမ္ဘာအလုံသမားအဖွဲ့အစည်းကကမ္ဘာအလုံသမားတွေရဲ့လစာဝင်ငွေနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာထုတ်ပြန်ရမှာတော့
နိုင်ငံရေးကချင်းဥပဒေကထွက်ပြီးသားခမရအဲနေဥပဒေကြီးရပေါ့နော်ဥပဒေပုံမှန်30ရတော့ဒါသူတို့ဒီဆိုရကနေပြီးတော့ဒီဟိုစစ်တမ်းကောက်ယူရမယ့်အခြေအနေမှာရှိပါတယ
်မြန်မာနိုင်ငံအလုတ်သမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းပြောသွားတာကိုနောက်ပိုင်းမှာအသေးစိတ်တင်ဆက်ပေးပါမယ်ဒါအပြင်လွန်ခဲ့တဲ့နှစ်နှစ်ကဖားကတ်မှာကြီးထီလို့တည်ဆုံသွားရတဲ့ကချင်ကျောင်းသူလေးတည်ဆုံမှုအခုချိန်ထိတရားမျှတရစီမှုမရသေးတဲ့တဲ့ရင်နဲ့ပတ်သက်ပြီးမေးမြန်းတင်ပြချက်တွေနဲ့အတူနိုင်ငံတကာသတင်းတပုတ်မှာတော့အစားအသောက်နဲ့ကိုယ်ဝန်ပြတ်ကျခြင်းဆက်ဆက်ပုံအကြောင်းသူတည်တနာတစ်ခုရဲ့တွေးရှိချက်ကိုလည်းနားဆင်ရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့စနေနေ့ထိုက်တန်းရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ဦးဆံမိုးဝေတို့ကကြီးညာပေးပါမယ်ရှင
်ရေမနိုင်ငံမှာဖမ်းဆီးပြန်ပေးဆွဲခံခဲ့ရတဲ့အမေရိကန်ဓာတ်ပုံသတင်းတော့တယောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးချခေဂယ်ကအတည်ပြုလိုက်ပါတယ်။အမေရိကန်ကွန်မန်ဒိုအထူးတပ်ဖွဲ့တွေတောက်ချာနေညရုံးကဝင်ရောက်ကယ်ဆယ်စင်မှာလုခ်ဆမ်မတ်စ်နဲ့အမည်မဖော်တဲ့အမေရိကန်မဟုတ်သူတစားကနောက်တယောက်တို့ကိုသူတို့ကိုဖမ်းဆီးထားတဲ့အာရေဘီယန်ကျွန်းဆွယ်ကအယ်ကာအီဒါတွေကတပ်ဖြတ်ခဲ့တယ်လို့ဝန်ကြီးဟေဂယ်ကဒီကနေ့မှပြောကြားခဲ့ပါတယ်။ဆော်မစ်ရဲ့အသက်အန္တရာယ်အတွက်အကြီးအကျယ်စိုးရိမ်စရာရှိတယ်လို့ယုံကြည်ရလောက်တဲ့အကြောင်းချက်တွေရှိတာကြောင့်ကယ်တင်ဖို့စူးစမ်းရတာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးကအာဖဂန်နစ္စတန်မှာကြိုတင်ကြေညာထားခြင်းမရှိဘဲနဲ့ရောက်နေစဉ်မှာပြောကြားပါတယ်။ရှာပွာပြည်နယ်မှာကယ်ဆယ်တဲ့စစ်စင်ရေးအတွက်မှာဒီအကြမ်းဖက်အသမာတော်တော်များများလည်းတေဆုံးခဲ့တယ်လို့လည်းဆိုပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်တည်းကဖမ်းဆီးခံထားရတဲ့အသက်33နှစ်အရွယ်ဓာတ်ပုံတင်တော့လုခ်ဆော်မတ်စ်ကိုလာခဲ့ပြီဆိုတာသိတဲ့အတွက်ဖမ်းဆီးထားသူတွေကသူ့ကိုပြစ်ခတ်ထားပုံရပြီးတော့အမေရိကန်တပ်ဖွဲ့ဝင်တွေရောက်ချိန်မှာဒဏ်ရာပြင်းပြင်းထန်ထန်ရနေပြီလို့တာဝန်ရှိသူတယောက်ရဲ့အပြောကိုနယူးယောက်တိုင်းသတင်းစာကြီးထဲမှာကိုးကားဖော်ပြထားပါတယ်။ဒေတာတွေမှရှိတဲ့အမေရိကန်ရေတပ်သင်းမောပေါ်ကိုဆော်မတ်စ်ရောက်ရှိချိန်မှာဒဏ်ရာတွေနဲ့တေဆုံသွားခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောထားပါတယ်ရှင်
။2009ခုနှစ်ကနယူးယောက်မှာရှိတဲ့မြေအောက်ယထာပို့ဆောင်ရေးစနစ်ကိုတိုက်ခိုက်ဖို့ပူးပေါင်းကြံစည်ခဲ့မှုနဲ့အမေရိကန်ပြည်ထောင်စုကအလို့ရှိနေတဲ့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တယောက်ကိုပါကစ္စတန်အစိုးရတပ်ဖွဲ့ဝင်တွေကပစ်တပ်နိုင်ခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောဆိုပါတယ်။အက်ဒနန်ရှာကရီဂျူမာဟာစနေနေ့မနေ့စောစောပိုင်းမှာတောင်ပိုင်းဝါဇီရစ်စတန်မှာရှိတဲ့ရှင်ဝါဆက်မှာတည်ဆုံသွားခဲ့ပြီဖြစ်တဲ့အကြောင်းပါကစ္စတန်စစ်တပ်ကထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ FBI အထူးရဲတပ်ဖွဲ့ကသူတို့အလိုချင်ဆုံးအကြမ်းဖက်သမားစီးရင်မှာထည့်သွင်းထားပြီးတော့သူကိုဖမ်းဆီးနိုင်မှုအတွက်သတင်းပေးသူကိုစုငွေအမေရိကန်ဒေါ်လာ5,000ပေးမယ်ဆိုပြီးတော့ကမ်းလှမ်းထားတာဖြစ်ပါတယ်။ရှူကရီဂျူမာဟာအကြီးအကျယ်ပျက်စီးနေတဲ့လက်နက်တွေကိုအသုံးပြုပြီးတော့နယူးယောက်မြေအောက်ယထာဆက်သွယ်ရေးစနစ်ကိုဖောက်ခွဲဖို့အတွက်စီစဉ်ခဲ့တယ်လို့အမေရိကန်တရားရေးဌာနရဲ့ရှေ့နေတွေကပြောဆိုပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကမြို့တော်တော်များများမှာတောက်ကြနေညမှာလဲ၃ညဆက်တိုက်ဆန္ဒပြမှုတွေဆက်ဖြစ်ခဲ့ပါတယ်။နယူးယောက်မှာဒီလက်နက်မဲ့လူမဲ့တယောက်ကိုအသက်မရှူနိုင်အောင်လို့အနောက်ကနေလက်ဘင်းကိုထိမ့်ချုပ်ဖမ်းဆီးခဲ့တဲ့လူပြူရဲကိုနယူးယောက်ဂျူရီလူကြီးတစ်ဖွဲ့ကဆွဲချက်မတင်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအမေရိကန်တရားစီရင်ရေးအပေါ်မှာဝေဖန်ဆန္ဒပြနေကြတာဖြစ်ပါတယ်။ဝါရှင်တန်မြို့တော်က Capitol Hill လွှတ်တော်အစအဦးနားအပါအဝင်တခြားမြို့နေရာတော်တော်များများမှာဆန္ဒပြသူတွေကလမ်းပေါ်မှာတေဆုံးနေတဲ့ပုံစံမျိုးလှဲအိပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရဲကအသက်မရှူနိုင်အောင်ဒီဖမ်းချုပ်ဖမ်းဆီးခဲ့ပြီးတဲ့နောက်အရီဂါနာတေဆုံးခဲ့တာဖြစ်လို့သူ့ကိုဖမ်းဆီးစင်မှာဂါနာက I can't breathe အသက်ရှူလို့မရဘူးလို့ပြောခဲ့တဲ့အတိုင်းဆန္ဒပြသူတွေကကြွေးကြော်ဆိုင်းမုတ်တွေကိုကင်ဆောင်ပြီးတော့မြို့တော်များများမှာလှဲ့လေဆန္ဒပြခဲ့ကြပါတယ်။ Missouri ပြည်နယ် Ferguson မြို့မှာတော့လည်းလူမဲလူငယ်တယောက်ကိုပြစ်တက်ခဲ့တဲ့လူပြူရဲကိုဂျူရီအဖွဲ့ကကင်းလွတ်ခွင့်ပေးခဲ့တဲ့အတွက်အမေရိကန်နိုင်ငံတော်မှာရှိကြတဲ့အသားအယောင်ဆုံးလူမျိုးပေါင်းစုံကအသက်ဒေါသထွက်ခဲ့ကြပါတယ်။ပြည်နယ်အဆင့်တရားစီရင်ရေးနဲ့ဂျူရီစနစ်ပြတ်ပြားနေတဲ့အတွက်ပြည်ထောင်စုအစိုးရနဲ့တရားရေးဌာနတို့ကကင်တွယ်ဖြေရှင်းရမယ့်အခြေအနေကိုဆက်ရောက်နေပြီလို့အရတားအခွင့်အရေးလှုပ်ရှားဆောင်ရွက်သူ ူကပြောကြားတောင်းဆိုနေကြပါတယ်ရှင်
American ပြည်ထောင်စုအစိုးရလုံခြုံရေးတာဝန်ရှိသူတွေအနေနဲ့လူမျိုးတွေပေါ်မှာအခြေခံတဲ့လေလာတွေ့ရှိချက်စစ်တမ်းကောက်ယူမှုတွေအပေါ်ကန့်သတ်တဲ့ဤဥပဒေတွေထုတ်ပြန်ကြေညာဖို့သမ္မတဥဘာမအစိုးရကပြင်ဆင်နေပါတယ်။ဒါပေမဲ့အစ်စ်ထုတ်ပြန်မဲ့ညွှန်ကြားချက်ဟာလေစိတ်တွေမှာခီးတွေကိုစစ်ဆေးရမှာနဲ့နေဆက်ဒေသတွေမှာတာဝန်ယူစစ်ဆေးနေရသူတွေကိုမသက်ဆိုင်ဘူးလို့ဆိုပါတယ်။ဘာသာလူမျိုးစုလိန်ခွဲခြားမှုကိစ္စဆရာတွေအပါအဝင်စစ်တမ်းကောက်ယူမှုတွေပေါ်ပြန်လည်ပြင်ဆင်တဲ့ကြေညာချက်ကိုမကြခင်ရက်ပိုင်းအတွင်းမှာရှေ့နေကျုပ် Eric Holder ကကြေညာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီလိုစစ်တမ်းကောက်ယူမှုတွေပေါ်ကန့်သတ်တာတွေဟာ FBI အပါအဝင်လုံခြုံရေးဆောင်ရွက်နေကြတဲ့အမျိုးသားလုံခြုံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေပါပါဝင်ပါတယ်။ဒါပေမဲ့လေစိတ်တွေနဲ့နေဆက်တွေမှာလှုပ်ဆောင်နေကြတဲ့အမိမြေလုံခြုံရေးဌာနရဲ့လက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ agency တွေနဲ့တော့မသက်ဆိုင်ဘူးလို့လည်းဆိုပါတယ်။အခုအစ်စ်ပြတ်ထမ်းမဲ့ဤဥပဒေကိုရဲတပ်ဖွဲ့တွေအတွက်လမ်းညွန်ချက်အဖြစ်ကျင့်သုံးဖို့ပါစဉ်းစားနေတယ်လို့အစိုးရတာဝန်ရှိသူတွေက Washington Post သတင်းစာကိုပြောကြားခဲ့ပါတယ်ခင်ဗျာ
UAVE ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အင်အားမြင့်မုန်တိုင်းကြီးတစ်ခုဥတီနေတဲ့ဖိလစ်ပိုင်နိုင်ငံမှာကံယိုရန်ဒေတာနဲ့မြေပြိုကျမှုတွေဖြစ်နိုင်တဲ့နေရာတွေကလူပေါင်း5သိန်းလောက်ဘေးကင်းရာမှာပြောင်းရွှေ့နေနေကြရပါတယ်ဟာဂူပုတ်တိုင်ဖုန်းမုန်တိုင်းဟာစနေနေ့ညဒါမှမဟုတ်တနင်္ဂနွေနေ့အစောပိုင်းမှာဖိလစ်ပိုင်ကိုဝင်တိုက်မယ်လို့မိုးလေဝသခန့်မှန်းသူတွေကကြိုတင်ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဟာယန်းမုန်တိုင်းတံအကြီးအကျယ်ခံထားရတဲ့နေရာတွေလည်းအခုမုန်တိုင်းတံထပ်ပြီးတော့ခံရနိုင်တယ်လို့သတိပေးထားပါတယ်။နိုင်ငံမှာရှိတဲ့ပြည်နယ်ပေါင်းထပ်ဝက်လောက်ဟာဂူပစ်မုန်တိုင်းတံခံရနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောက်ချနေတုန်းကတော့ဒီ Pacific သမုဒ္ဒရာကိုဖြတ်လာစမှာမုန်တိုင်းအားနေနေရော့သွားခဲ့တဲ့အတွက်စူပါတိုင်ဖုန်းအဆင့်အောက်ကိုတော့ရောက်သွားပါတယ်။ဒါပေမဲ့လေပြင်းတိုင်နှုံတနအီမိုင်120ကျော်အထိတော့တိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။ဒီနှစ်အတွင်းမှာဖိလစ်ပိုင်ကိုတိုက်ခတ်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်မယ်လို့မိုးလေဝသတာဝန်ရှိသူတွေကလည်းခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတိုက်သွားတဲ့ဟိုင်ယန်တိုင်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းပြည်နယ်တွေမှာထောင်ထဲချီတဲ့သူတွေဟာဒီယာယီတဲတွေနဲ့နေထိုင်နေကြရဆဲဖြစ်ပါတယ်။အဲဒီတုန်းကလည်းရေကြီးမှုကြောင့်တော်တော်များများရွာလုံးကျွရေလွှမ်းခံခဲ့ရပြီးတော့3,000ကျော်သေဆုံးခဲ့ပါတယ်။မုန်တိုင်းတံကာကွယ်ရေးအတွက်လိုအပ်သမျှကိုပြင်ဆင်ထားဖို့အရေးပေါ်စီးပွားပွဲမှာသမရဗန်နီနိုအကီနိုကတာဝန်ရှိသူတွေကိုမှာကြားထားပါတယ်။လူတွေထိတ်လန့်ပြီးတော့အစားအသောက်တွေဝယ်ယူတိုလောင်တာမျိုးကိုလည်းတားဆီးဖို့အတွက်ကိုအမိန့်ပေးထားကြပါတယ်ရှင်။
လွန်ခဲ့တဲ့3နှစ်လောက်ကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာပြန်ပြီးဆွေးသွာတာကိုခံခဲ့ရတဲ့ဆွစ်ဇာလန်နိုင်ငံသားကိုတောင်ပိုင်းဂျိုလိုကျွန်းမှာကယ်တင်နိုင်ခဲ့ပါတယ်။Lorenzo Versi Gurella ဟာအဘူဆာယက်စစ်သွေးကြွတွေနဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေတိုက်ပွဲဖြစ်ပွားနေချိန်မှာစနေနေ့ကထွက်ပြေးလွတ်မြောက်လာခဲ့ပါတယ်။သူဟာထွက်ပြေးချိန်မှာဒဏ်ရာရရှိခဲ့ပြီးတော့နောက်ပိုင်းမှာအစိုးရတပ်ဖွဲ့တွေကသူ့ကိုတွေ့ရှိခဲ့တာပါ။သူ့ကိုအခုဆေးရုံမှာကုသဆောင်ရှောက်မှုပေးထားပြီးတော့အသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေမှာမရှိဘူးလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ Vinci Gurella ဟာဖမ်းဆီးသွားတာကိုခံခဲ့ရ Vinci Gurella နဲ့အတူဖမ်းဆီးသွားတာကိုခံခဲ့ရတဲ့ Dash လူမျိုးအဝတ်ဟွန်ဆိုသူကတော့ကေတင်နိုင်ငံချင်းမရှိတယ်လို့သူဘယ်နေရာမှာရှိနေတယ်ဆိုတဲ့သတင်းအစအနလည်းမသိရဘူးလို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောဆိုပါတယ်သူတို့ဟာ2012ခုနှစ်ကဖိလစ်ပိုင်နိုင်ငံတောင်ပိုင်းတဝီကျွန်းမှာငှက်တွေကိုဓာတ်ပုံလိုက်ရိုက်နေကြတုံးမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အပူစာရဲ့အုပ်စုကိုအမေရိကန်ပြည်ထောင်စုကတော့အကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားပြီးသူတို့ဟာအမေရိကန်တပ်ဖွဲ့တွေတာသနာပြုတွေကမ္ဘာလက်ခီးသွွားတွေကိုတိုက်ခိုက်နေကြသူတွေဖြစ်တယ်လို့အပြစ်ဖော်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့လုံခြုံရေးဌာနအကြီးအကဲဟောင်းလည်းဖြစ်တရုတ်အစိုးရအရာရှိတွေထဲမှာဩဇာအညောင်းဆုံးပုဂ္ဂိုလ်တစ်ယောက်လည်းဖြစ်ခဲ့တဲ့ဇောက်ယောင်ကန်းကိုအဂတိလိုက်စားမှုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုတွေနဲ့ဖမ်းဆီးတရားဆွဲခဲ့ပြီးတော့ကွန်မြူနတီပါတီဝင်အဖြစ်ကနေလည်းထုတ်ပယ်ခဲ့ပါတယ်ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီဝင်ဟောင်းတစ်ယောက်ဖြစ်ခဲ့တဲ့ဇောက်ဟာနှစ်ပေါင်း30အတွင်းတရုတ်နိုင်ငံမှာအရေးယူခံရတဲ့ဒီယာရုအကြီးဆုံးတာဝန်ရှိသူတစ်ယောက်လည်းဖြစ်ပါတယ်လွန်ခဲ့တဲ့နှစ်တုန်းကအငိမ့်စားယူခဲ့တဲ့ဇောက်ရဲ့မိသားစုပိုင်ဆိုင်မှုတွေကိုသိမ်းယူခဲ့တာမှာခန့်မှန်းချေအမေရိကန်ဒေါ်လာသန်း1,500လောက်ရှိပါတယ်။သမ္မတရှီဂျင်းပင်တက်လာပြီးတဲ့နောက်အဂတိလိုက်စားမှုကိုတိုက်ဖြတ်သွားမယ်လို့ကတိပေးထားတဲ့အတိုင်းတရုတ်ကွန်မြူနတီပါတီကပြက်ပြက်သားသားဆောင်ရွက်နေပုံရပြီးတော့ဥပဒေအထက်မှာဘယ်သူမှမရှိစေရဘူးဆိုတာကိုနမူနာပြလိုက်တာပဲလို့လည်းလေလာသူတွေကမြင်ကြပါတယ်ရှင်
။နိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့တရားစွဲရှိနေဖွဲ့က
သူမအနေနဲ့တရားဆွဲဆိုထားမှုကနေလွတ်ပြေးလိုက်တဲ့ကင်ညာသမရအူဟူရူကင်ညာတာအပေါ်အရေးယူနိုင်မှုအတွက်တည်ခံအထောက်အထားတွေဆက်လက်ပြီးတော့ရှာဖွေစုဆောင်နေတယ်လို့ပြောဆိုလိုက်ပါတယ်အခုလိုတရားဆွဲဆိုမှုကနေပြန်လွတ်ပြေးလိုက်တာဟာအမှုကိုလုံးဝပိတ်သိမ်းပြစ်လိုက်တဲ့ဆိုတဲ့သဘောမျိုးမဟုတ်ဘူးလို့လည်းပြောပါတယ်မစ္စတာကင်ညာတာကိုအပြစ်မရှိဘူးလို့တတ်မှတ်လိုက်တာမဟုတ်တယ်လို့
စနေနေ့ညနေပိုင်းနောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ဦးဆံမွေရောကကြေညာပေးခဲ့ကြတာပါခုတော့ ILO ကထုတ်တဲ့တကဘာလုံးကအလုတ်သမားတွေရဲ့လောက်ခလာစာနဲ့ပတ်သက်တဲ့အစီရင်ခံစာအကြောင်းမတင်ပြခင်မြန်မာနိုင်ငံကသတင်းတပုတ်အရင်ဆုံးတင်ပြပါမယ်တော်တာရှင်များရှင်လွန်ခဲ့တဲ့နှစ်နှစ်ကဖားကတ်မာကြီးထီလို့တေဆုံးသွားရတဲ့ကချင်ကျောင်းသူလေးတေဆုံးမှုအခုချိန်ထိတရားမျှတတဲ့စီမှုမရသေးတဲ့အပေါ်နိုင်ငံသားအခွင့်အရေးလူအခွင့်အရေးနဲ့အညီတရားမျှတစွာစုံစမ်းစစ်ဆေးပေးဖို့နိုင်ငံတော်နဲ့တာဝန်ရှိသူတွေကိုမိသားစုကတောင်းဆိုလိုက်ပါတယ်။ဒါအပြင်အပြစ်ရှိသူကိုအရေးယူပေးဖို့မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ကိုတိုင်ကြားမှုနဲ့တမတော်ဖက်ကတရားပြန်ဆွဲခံထားရတဲ့ဖားကင်ဖြစ်သူအတွက်မျှတတဲ့တရားစီရင်မှုဆောင်ရွက်ပေးဖို့ကချင်ငင်းချမ်းရဲကိုရက်နဲ့ကချင်ပြည်နယ်အမှန်တရားရှာဖွေရေးကော်မတီကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ဖက်ကစုံစမ်းမှုလှုပ်ဆောင်နေစေလို့တုံ့ပြန်ပါတယ်အပြစ်အစုံကိုမဆုမုံကဆက်ပြောပြပါမယ
်2012ခုနှစ်စက်တင်ဘာလ13ရက်နေ့မှာကချင်ပြည်နယ်ဖားကန့်မြို့နယ်မော်ဝွန်းကချင်နှစ်ချင်းဖျားကျောင်းဒုက္ခသည်စခန်းနဲ့အစိုးရမူလာတန်းလွန်ကျောင်းကြားမှာတိုက်ပွဲဖြစ်ခဲ့တဲ့အတွက်အသက်14နှစ်အရွယ်ကိုရန်ကျောင်းသူမတ်ဂျာဆိုင်းအိမ်တေဆုံးပြီးတော့ဒေသခံတွေဒဏ်ရာအပြင်းထန်ရခဲ့ကြတာပါဒီကိစ္စနဲ့ပတ်သက်လို့မတ်ဂျာဆိုင်းရဲ့ဖခင်ဖြစ်သူကအမှုမှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးပေးဖို့နဲ့အပြစ်ရှိတဲ့သူတွေကိုအရေးယူပေးဖို့နိုင်ငံတော်သမ္မတအပါအဝင်မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုတောင်းဆိုခဲ့ပါတယ်။ဒီလိုတောင်းဆိုခဲ့တဲ့အပေါ်ဥပဒေရှောင်ကိုတက်မတော်ဘက်ကနေမဟုတ်မမှန်တိုင်ကြားတယ်ဆိုပြီးတော့ပုံမှန်217နဲ့တရားစွဲဆိုခံခဲ့ရပါတယ်။ဒါကြောင့်မိသားစုဘက်ကနိုင်ငံသားခွင့်ရေးချိုးဖောက်ခံရတဲ့အနေအထားအပေါ်တရားမျှတစွာစီစဉ်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်လို့ဥပဒေရှောင်က VOA ကိုပြောပါတယ်
။တရားကျွန်တော်တမိကိုလည်းပြစ်တတ်တယ်။တရားပြစ်တတ်မှုကိုနိုင်ငံတော်တမတော်ရှိမှကျွန်တော်ချိန်မှပေါ်တုတ်ရေးဆောင်ရွက်ပေးရန်ဆုံးမကျွန်တော်စတင်ခဲ့ပါတယ်။နောက်တစ်ပတ်လောက်ကြာတဲ့အခါမှာဘောလစ်ပြေကော်မရှင်မှကျွန်တော်လည်းစုံစမ်းစစ်ဆေးရေးယူဆောင်ရွက်ပေးရန်ဆုံးမကျွန်တော်စတင်ခဲ့ပါတယ်။ဒီလိုခရီးကောင်ရှိမှဒီနေ့စားကျွန်တော်မမမကမီလေတရနာပါကူမှမရှိဘူးအဲ့ဒီနေ့မှာဖြစ်ဖြစ်တဲ့ဖြစ်ခြင်းအားလုံးကိုကျွန်တော်အမှန်ကိုမှန်တဲ့ကြည့်ပါဖြစ်တဲ့ဒီမှာရေးသားမှာပြင်ပြခဲ့ခြင်းပါဖြစ်ပါရဲ့အဖြစ်ရှိသူကရေးချူဆောင်ရွက်ပေးရန်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်စတင်ခဲ့တာပါတမ်တော်နဲ့ကျွန်တော်ကိုမမမကမီလေတရပါတယ်ဆိုမှကျွန်တော်ကိုရေးယူတာပါလေနော်အဲချိုးဖောက်ခံရတယ်လို့ပြောရမှာ
မကြဆိုင်တေဆုံးမှုကိုခိုင်လုံတဲ့အကြောင်းပြဖြေရှင်းချက်မပေးတဲ့အပြင်စုံစမ်းပေးဖို့တောင်းဆိုတဲ့ဖခင်ဖြစ်သူကိုပါတရားစွဲဆိုတဲ့အမှုဟာတရားဥပဒေစိုးမိုးမှုအားနည်းတာကိုပြသရာရောက်တယ်လို့ဥပဒေရှောင်ဘက်ကနေဥပဒေအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဥခွန်တော်ကပြောပါတယ
်။ညမတက်မတော်ကနေဒီမှာတရားလို့တခါတည်းလုတ်ပြီးတော့မှတခါတည်းဥထိုက်လျှောက်တယ်။လျှောက်တဲ့ပုံမှာတရားရုံးကလည်းလက်ခံပြီးတော့ဒီမှုကိုစစ်ဆေးတာကစပြီးတော့မှကျွန်တော်တို့ကတကယ်တော့ဟိုအမှုကတကယ်တော့ဟိုဆွဲလို့ကိုမရတဲ့အခြေအနေတွေရှိတာပါလေ။တရားဆွဲဖွင့်စီးရနေပြီးတော့မှစစ်ဆစ်ပြီးတော့မှလက်ခံတင်တာပေါ့။အခုအဲ့ဒါစစ်ဆစ်ပြီးတော့မှလက်ခံတာမရှိဘဲနဲ့ညမတက်မတော်ကဆွဲတဲ့ပုံမှာသူတို့အနေနဲ့တခါတည်းလက်ခံလိုက်ခြင်းအဖြစ်ကျွန်တော်တို့စီမှာတော့တရားစီရင်မှုဒီကျောက်ရီဆုံးမှုကတော့မေကွန်ထုတ်စရာအများကြီးနေတာပါလေ
။မကြဆိုင်တည်ဆုံးမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူခွင့်ကော်မရှင်ဘက်ကလှုပ်ထုံးလုံနည်းနဲ့အညီစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ဆိုပေမဲ့အခုလိုမျိုးဖခင်ဖြစ်သူဥပဒေရှောင်တရားစွဲဆိုခံရတဲ့အမှုကိုတော့ကာရီယကရှင်နဲ့အာရှလူခွင့်ကော်မရှင်ဘက်ကမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုအကြောင်းကြားစာပေးပို့ထားပေမဲ့အခုလိုမျိုးဖြစ်နေတာကိုတရားဝင်မသိရှိရသေးဘူးလို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ဒုဥက္ကဋ္ဌဦးစစ်မြိုင်ကတုံ့ပြန်ပါတယ
်။မကြဆိုင်ဒီဆုံးတဲ့ကိစ္စကကျွန်တော်စီကိုတိုင်စာရတယ်ကသူသေးပြီးတလောက်ကြာတော့တိုင်စာရပါတယ်အဲ့တော့ကျွန်တော်တို့ကတော့ဒီတိုင်ကြာဆိုင်ကြားချက်ကိုစီစစ်ပြီးတော့တက်စင်ဌာနကနေဆောင်ရွက်ပေးဖို့ကျွန်တော်တို့ရဲ့လုပ်ငန်းစနစ်အရာပြည်ထောင်စုအစိုးရဖွဲ့ရုံးကိုကျွန်တော်တို့ပို့ခဲ့ပါတယ်သို့တော့ဒီဟာနဲ့ပတ်သက်လို့ကတော့တိုးတက်မှုအခြေအနေတော့ကျွန်တော်တို့ပြန်လည်ပြီးတော့ရရှိခြင်းတော့မရှိပါဘူးအဲ့တော့လူ့ခွင့်ကော်မရှင်ကိုတိုင်လို့ဆိုပြီးတော့ဒီတက်မတော်ဘက်ကအမှုဝင်ရေးယူရဲဆိုတဲ့တင်းကိုတော့ကျွန်တော်တို့ကတရားဝင်မဟုတ်ပဲအင်တာနက်တင်းတွေမှာတော့ရတာရှိပါတယ်အဲ့တော့ဒီတင်းကိုတော့ကျွန်တော်တို့အနေနဲ့တော့အတီးပြုတ်နိုင်ခဲ့ခြင်းတော့မရှိပါဘူးဗျဟုတ်ကဲ့အဲ့ဒါပါပဲ
ဆရာအဲ့တော့တကယ်လို့တရားစွဲဆိုခံခဲ့ရတယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒီအပေါ်မှာရောဆရာတို့အနေနဲ့ဘာများဆောင်ရွက်ပေးနိုင်တာရှိပါလဲရှင
်အဲတရားစွဲဆိုခ ခံရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဥပဒေမှာကတော့တရားရုံးကဆောင်ရွက်နေတဲ့အမှုကိစ္စတွေကိုတော့ကျွန်တော်တို့ကဝင်ရောက်ကင်တွယ်ဆောင်ရွက်ခြင်းမရှိပါဘူးဝင်ရောက်ကင်တွယ်ဆောင်ရွက်လို့ကျွန်တော်တို့မရပါဘူးအဲတော့တရားကြီးလမ်းကြောင်းအရာပဲတွားယုံပဲရှိပါတယ်လူ့ခွင့်ရေးကော်မရှင်ကိုတိုင်လို့အမှုဖွင့်တယ်ဆိုတာမျိုးကိုတော့ကျွန်တော်တို့လည်းနားမလည်ဘူ
းကချင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာနေတဲ့အခြေအနေမှာအခုလိုမျိုးဒေသခံပြည်သူတွေရဲ့လူ့ခွင့်ရေးချိုးဖောက်ခံနေရတဲ့အခြေအနေနဲ့ဆုံးရှုံးနေတာရမှုတွေကိုဖြေရှင်းပေးဖို့အစိုးရနဲ့တပ်မတော်မှာတာဝန်ရှိတယ်လို့အမှန်တရားရှာဖွေရေးကော်မတီကဥမောင်တန်ကပြောပါတယ
်ဒီအမှုကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကပို့ပြီးတော့သူတမိဘယ်လိုဆုံးရလဲဟုတ်တာပေါ့နော်တာဝန်ခံတာဝန်ယူတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဘာလို့ဖြစ်တယ်ဒီဟိုဒီတေဆုံးမဘာလို့ဒီတာဝန်ရှိတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဖော်ထုတ်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့အစီရင်ခံစာအေးကျွန်တော်ရှာဖွေသူမျက်မြင်သက်သက်ထွက်ဆိုချက်တွေကိုစုစည်းပြီးတော့မှတင်ပြထားတဲ့အစီရင်ခံစာရဲ့အဲအဲ့လိုမျိုးလုပ်တဲ့အစီအစဉ်လေးပါခင်ဗ
ျဒီဇင်ဘာလ6ရက်နေ့မှာရန်ကုန်မြို့မှာကချင်ပြည်နယ်အမှန်တရားရှာဖွေရေးကော်မတီကချင်ငြိမ်းချမ်းရေးကွန်ရက်တို့ကနေဦးဆောင်ပြီးတော့မကြာဆိုင်အိမ်တည်ဆုံရမှုဖခင်ဥပဒေရှောင်တရားဆွဲဆိုခံရမှုတွေနဲ့ပတ်သက်လို့သူတို့ရဲ့မျက်မြင်သက်သေစုံစမ်းတွေ့ရှိချက်တွေကိုသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မဆုမမင်းမြန်တင်ပြသွားတာပါရှင်။အပြည်ပြည်ဆိုင်ရာအလုတ္တမအဖွဲ့အစည်း ILO ရဲ့နောက်ဆုံးတွေ့ရှိချက်အရဖွံ့ဖြိုးပြီးနိုင်ငံတွေမှာဝန်ထမ်းတွေရဲ့လာဇာငွေဟာတိုးလာခြင်းမရှိဘဲတည်ငြိမ်နေတယ်လို့ဆိုပါရယ်။ဒါဟာစီးပွားရေးအားကောင်းလာတဲ့နိုင်ငံတွေကြောင့်ဖြစ်တယ်လို့ဆိုပါရယ်။မြန်မာနိုင်ငံမှာလည်းလောလောဆယ်အရက်ဖက်အဖွဲ့အစည်းကအလုတ္တမတွေအတွက်စံတမတ်မှုရှိတဲ့အနည်းဆုံးလောက်ခလာဇာနဲ့ပတ်သက်ပြီးအစိုးရအလုတ်ရှင်နဲ့အလုတ္တမတို့ပူးပေါင်းဆောင်ရွက်နေတာရှိပါရယ်။ဒါပေမဲ့လည်းဤဥပဒေကအခုချိန်ထိထွက်လာနိုင်ခြင်းမရှိသေးပါဘူး။ဒီအကြောင်းအသေးစိတ်ကိုဆက်ပြီးတင်ပြပါမယ်။အပြည့်ပြည့်ဆိုင်ရာအလုတ္တမအဖွဲ့အစည်း ILO ရဲ့အစည်းအဝေးခန်းစာအရ2008ခုနှစ်ကဖြစ်ပွားခဲ့တဲ့ကမ္ဘာစီးပွားရေးပြက်ကတ်မတိုင်ခင်ကကမ္ဘာလစာဝင်ငွေကို300ခိုင်နှုန်းတိုးပေးခဲ့ပေမယ့်ဒီနောက်ပိုင်းလစာဝင်ငွေတွေကို100ခိုင်နှုန်းအောက်သာတိုးပေးတာကိုတွေ့ရတယ်လို့ဖော်ပြပါရယ်။ဒါနဲ့ဆန့်ကျင်စွာပဲအသစ်ထွက်ပေါ်လာတဲ့စီးပွားရေးအားကောင်းတဲ့နိုင်ငံတွေထဲမှာဥပမာအားဖြင့်တရုတ်နဲ့အခြားအာရှနိုင်ငံတွေကဝန်ထမ်းတွေရဲ့လုခလာစာတွေ600ခိုင်နှုန်းတိုးလာကြတာကိုတွေ့ရတယ်လို့ဆိုပါရယ်။အရှေ့ဥရောပနဲ့အာရှအလဲပိုင်းကနိုင်ငံတွေကလည်းဒီလိုတိုးပေးတာကိုတွေ့ရတယ်လို့ဆိုပါရယ်။ဒီလိုလစာတိုးတက်မှုတွေရှိလာနေပေမဲ့လည်း ILO ကတော့ချမ်းသာကျွေးဝါတဲ့နိုင်ငံတွေကလစာဟာဆင်းရဲတဲ့နိုင်ငံတွေကလစာထက်သုံးဆပိုများနေသေးတယ်လို့ဆိုပါရယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကလူတစ်ဦးရဲ့တစ်လဝင်ငွေဟာဖြန့်မြဒေါ်လာ3000ရှိပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့တစ်လကိုဒေါ်လာ1000ဝန်းနာကိုဆိုလိုပါရယ် ILO ရဲ့ policy ရဲ့လက်ထောက်ညွှန်ကြားရေးမှူး Sandra Polaski ကတော့လစာရတဲ့မညီမျှမှုတွေကမတူကွဲပြားတဲ့စီးပွားရေးအခြေအနေတွေကြောင့်လဲခြားနားမှုရှိတယ်လို့ဆိုပါရယ
် The report shows that in many countries wages represent the largest source of income for households. ဒီကစားမှာပြထားတာက
နိုင်ငံတော်များများမှာအ ਨੇ ဆုံးအလုပ်လုပ်ပြီးဝင်ငွေရှာပေးနိုင်တဲ့မိသားစုဝင်တဦးရှိမှဒါကအဓိကဝင်ငွေရတဲ့ရင်းမြစ်ဖြစ်ပါတယ်။တိုးတက်ပြီးနိုင်ငံတွေမှာတော့လစာဆိုရဟာဝင်ငွေခွန်ပေးပြီးလို့ချန်တဲ့60ကနေ80ရာခိုင်နှုန်းကိုဆိုလိုတာပါ။စီးပွားရေးအားကောင်းလာတဲ့နိုင်ငံတွေမှာတော့လစာဆိုရကတိတ်လုံးဝင်ငွေရဲ့30ကနေ60ရာခိုင်နှုန်းကိုပြောတာပါ။ဒါကဘာကိုပြတယ်လဲဆိုတော့တိတာထင်ရှားတာကတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုယ်ပိုင်စီးပွားရေးလုပ်တဲ့အတွက်ကြောင့်ပိုတိုးတက်ပြီးစီးပွားရေးပိုအားကောင်းလာစေတဲ့အပြင်မိသားစုဝင်တွေလည်းဝင်ငွေမြပြီးသုံးဆွဲနိုင်ပါတယ်
။မညီမျှမှုတွေတိုးလာနေတဲ့နိုင်ငံအတော်များများမှာဥပမာအမေရိကန်နဲ့စပိန်လိုနိုင်ငံတွေမှာလစာဝင်ငွေအပြောင်းလဲရှိတာနဲ့အလုတ်အကင်ပြောင်းတာကအထက်ကလွန်မိုးနေတဲ့အချက်တွေဖြစ်နေတယ်လို့အစီရင်ခံစာကဖော်ပြပါရယ်အပြန်အလှန်အားဖြင့်ဂျာဟာမန်ပါရယ်ဘရာဇီးလ်အာဂျင်တီးနားနဲ့ရုရှားလိုနိုင်ငံတွေမှာလစာတွေနဲ့အလုတ်အကင်တွေတိုးလာတာဟာမညီမျှမှုတွေကိုလျှော့ချစေတဲ့အချက်ဖြစ်တယ်လို့အစီရင်ခံစာကဆိုပါရယ်အလူအရောအနေဆုံးလောက်ခလာစာဆိုင်ရာမူဝါဒကစီးရင်မွေးတည်မှုနဲ့မညီမျှမှုတွေအတွက်အရေးပါတဲ့ကဏ္ဍမှာရှိနေတယ်လို့ဆိုပါရယ်ပိုလစကီကရောရှေးယိုဆွဲဆန်တဲ့ဝေဖန်ရေးသမားတွေပြောတဲ့အနေဆုံးလောက်အားကလာစာကိုတိုးမြင့်လိုက်ရင်အလုတ်အကင်တွေနည်းသွားမယ်ဆိုတဲ့အချက်ကိုလက်မခံပါဘူ
း What the evidence shows is that increases in minimum wages
make it again တခြားစီးပွားရေးလုပ်ငန်းတွေမှာအနေဆုံးလောက်ခလာစာကိုတိုးပြီးတာဟာအလုတ်အကင်တွေအတွက်အနှုတ်လက္ခဏာဆောင်းတာကိုမတွေ့ရပါဘူးအဲ့ဒီစားအလုပ်ရှင်တွေကထုတ်ကုန်ဆွဲအားမြင့်နိုင်တဲ့နီလန်းတွေကိုတောင်မှတွေ့ပါသေးတယ်။ပိုတကောင်းတဲ့အလုပ်ကအဖွဲ့အစည်းစသဖြင့်ပေါ့လေ။ဝေဒဲလာစာတိုးပြီးတဲ့ကုန်ကြမ်းစည်းကိုလက်ခံနိုင်တဲ့နီလန်းတွေနဲ့ဖန်တီးပြီးငွေကြေးလည်ပတ်မှုကိုထိန်းထားနိုင်ပါတယ်
။ ILO ကတော့တမကဖွဲ့ပြီးညှိနှိုင်းတောင်းဆိုမှုအားနည်းတဲ့အတိုင်းမြင့်အတော်များများမှာလောက်အားလာစာတိုးလာဖို့ဖြစ်နိုင်ချေနေတယ်လို့ဆိုပါရယ်။အစိုးရခန်းစားကတော့အလုပ်သမားတွေရဲ့ကုန်ထုတ်ဆွန်အားကောင်းပေမဲ့စီးပွားရေးအားကောင်းတဲ့နိုင်ငံတွေမှာလောက်ခလာစာတိုးလာတာမရှိပါဘူး။ရလအနေနဲ့ကတော့စီးပွားရေးအားကောင်းလာတဲ့အတွက်အလုပ်ရှင်ကအကျိုးအမြတ်တွေအများကြီးရနေပေမဲ့အလုပ်သမားနဲ့သူ့မိသားစုဝင်တွေကတော့ ထင်သလောက်အကျိုးခံစားခွင့်မရပါဘူး။မြန်မာနိုင်ငံမှာတော့အနေဆုံးလောက်ခလာစာနဲ့ပတ်သက်တဲ့ဥပဒေပြဋ္ဌာန်းခဲ့တာတနည်းနဲ့ခုနလရှိခဲ့ပြီးဤဥပဒေကတော့ထွက်လာခြင်းမရှိသေးပါဘူး။အစိုးရအလုတ်ရှင်နဲ့အလုတ်သမား၃ဦး၃ဖလှယ်ပါတဲ့လုပ်ငန်းသုံးသက်ဆွေးနွေးပွဲတွေ၃ချိန်ကျင်းပနိုင်ခဲ့ပြီးအလုတ်သမားတမကကနိုင်ငံတော်ဝန်လုံးကပြည်내နဲ့တိုင်းတွေကိုကွင်းဆင်းလေ့လာနိုင်ခဲ့တဲ့အပြင်တွေ့ရှိချက်တွေကိုလည်း၂၀၁၃ခုနှစ်အတွင်းထုတ်ပြန်နိုင်ခဲ့တယ်လို့မြန်မာနိုင်ငံအလုတ်သမားတမကများအဖွဲ့ချုပ်မြန်မာ Trade Union Federation ကဥက္ကဋ္ဌဦးအောင်လင်းကဆိုပါတယ
်။နိုင်ငံလူငကချင်းတွေဥပဒေကထွက်ပြီးသားခမရ။အဲနေဦးဝေပြရပေါ့နော်။နေဦးဝေပုံမှန်၃၀ရတော့ဒါသူတို့ဒီဆိုရကနေပြီးတော့ဒီဟိုစစ်တမ်းကောက်ယူရမယ့်အခြေအနေမှာရှိပါတယ်။အဲစစ်တမ်းကောက်ယူရမယ့်အခြေအနေကိုတော့တော်တော်စဲဒီဆိုရပိုင်းနေနေရတော့ဒီပေါင်တဲ့ပိုးတဲ့လုပ်ငန်းအချို့တော့သူတို့စတင်နေပါပြီ။ဒီနေ့ပြန်ပြန်သူတို့လောက်ရပါလိမ့်မယ်။ပြီးတော့ဒီညာကကျွန်တော်တို့ဒီမှာမင်းမဆဆကွက်ပြချမ်းသာနေတယ်။ဒီလောက်ကံမျိုးစားပေါ်မှာသတ်မှတ်မလား။အဲဒါမှမဟုတ်ဒီနေရာဒေတာအလိုက်ကိုသတ်မှတ်မလား။အဲလိုပေါ့နော်။ခေါင်းစဉ်မျိုးမျိုးပေါ်မှာဒီ policy တခုကဒါကျွန်တော်တို့ကမပြတ်မသားဖြစ်နေတဲ့အခြေအနေပါပဲ။
အလုတ်သမားသမဂ္ဂအနေနဲ့လည်းအစိုးရကိုအမြန်ဆုံးအကောင့်ထဲဖော်ပေးဖို့တိုက်တွန်းနေတယ်လို့ဆိုပါရယ်အလုတ်သမားဝန်ကြီးဌာနဘက်ကလည်းလက်ရှိလုပ်ငန်းတွေကိုအရှိန်မြှင့်ပြီးအမြန်ဆုံးအကောင့်ထဲဖော်ပေးမယ့်အကြောင်းကတိပေးခဲ့တယ်လို့ဦးအောင်လင်းကဆက်ပြောပါရယ်ဒါပေမဲ့လည်းအခုပြတ်ထားမဲ့အနည်းဆုံးလောက်ခကျင်းငွေဥပဒေဟာနိုင်ငံဝန်ထမ်းတွေနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးဝန်ထမ်းတွေပါဝင်ခြင်းမရှိပဲအရက်ဖက်အဖွဲ့အစည်းတွေအတွက်စံနှုန်းတက်မှတ်ဖို့လှုံ့ဆော်တာလို့ဦးအောင်လင်းကဆက်ပြောပါရယ်ILO ကနိုင်ငံပေါင်း38နိုင်ငံကိုကွင်းဆင်းလေ့လာဆန်းစစ်ချက်အရအမျိုးသမီးနဲ့အမျိုးသားတွေရဲ့လောက်ခလာစာမညီမျှမှုတွေဆက်လက်ရှိနေပြီးအမျိုးသမီးတွေရဲ့ပညာရေးနဲ့လုပ်ငန်းအတွေ့အကြုံတွေဟာအမျိုးသားတွေနဲ့တန်းတူရှိပေမဲ့လည်းလောက်ခလာစာနဲ့ပတ်သက်တဲ့ခွဲခြားဆက်ဆံမှုတွေခံရဆဲဖြစ်တယ်လို့ဆိုပါတယ်ရှင်။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးဒီကနေ့ညတိုက်ရိုက်လေလိုင်းမှာဦးကျော်စံသားကဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါရှင
်။ဟောရရှင် FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးကိုတိုင်းရင်းသားအင်အားစုတွေကတင်ပြတောင်းဆိုနေကြပါတယ်။ဒါကိုအစိုးရရဲ့ညီညာရေးအကျိုးဆောင်တွေကလက်ခံဆွေးနွေးမယ်လို့ဆိုပါတယ်။တမရကကွေဦးစီးချုပ်ကတော့လုံးဝလက်မခံနိုင်ဘူးလို့ညှင်းဆန်ထားပါတယ်ဖက်ဒရယ်ပြည်ထောင်စုတမရတီထောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်စုညီညာရေးအပြည့်ခတ်ရစရေးကိစ္စဟာအခက်အခဲတွေကြုံရပါတယ်ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994fax number 2323555 ဖြစ်ပါတယ်။ email address ကတော့ bumis@vnews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းကိုလိုတိုရှင်းရေးသားပြောကြပြီး mp3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါလား။
VOA American အတန်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဖက်အလက်ပေးအောင်ပါ။ဗီတာမင် E တက်လျှော့နေမှုနဲ့ကိုယ်ဝန်ပြက်ကျတဲ့နှုံမြင့်မာတာဟာဆက်နွယ်မှုရှိတဲ့အကြောင်းကိုလေ့လာတွေ့ရှိချက်အသစ်တစ်ခုမှတွေ့ရှိလိုက်ပါရယ်။ဒါကြောင့်လဲကျန်းမာရေးနဲ့ညီညွတ်အောင်စားမယ်ဆိုရင်ကိုယ်ဝန်ဆောင်မိခင်တွေအတွက်ပိုကောင်းတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးတွေကိုလေ့လာချက်ကပြသနေတဲ့အကြောင်း VOA သတင်း6 Earth Times ကသတင်းပေးပို့ထားတာကိုမှတ်နန္နာချန်ကတင်ပြထားပါရယ်
။ American ပြည်ထောင်စု Jim Hopkins တက္ကသိုလ်ကသုတေသနပညာရှင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံခြေလက်ဒေသကဒေသခံကျန်းမာရေးအဖွဲ့တွေနဲ့လက်တွဲပြီးတော့ကိုဝင်ဆောင်မိခင်နဲ့ကလေးကျန်းမာရေးအကြောင်းကိုလေ့လာနေတာနှစ်ပေါင်းအတန်ကြာရှိနေပါပြီ။အခုလေ့လာမှုအသစ်မှာတော့ကိုဝင်ရှိခါစမှဖောက်ယူထားတဲ့သွေးနမူနာတွေကဗီတာမင် E ဓာတ်ပါဝင်မှုကိုအဓိကလေ့လာထားတာဖြစ်ပါတယ်။သုတေသနအဖွဲ့ခေါင်းဆောင်တဦးဖြစ်သူကယ်ရီရှော့စီကတော့ဗီတာမင် E ဓာတ်ပမာဏနဲ့ကလေးပြတ်ကျနိုင်တဲ့အန္တရာယ်ကြားမှာဆက်ဆက်မှုရှိနေတာကိုတွေ့ရတယ်လို့အခုလိုပြောပါတယ
် Women who at the beginning of their pregnancies had adequate concentrations of vitamin E in their blood were half as likely
မျိုးသမီးတွေကိုဝင်ဆောင်ကစားအချိန်မှာသွေးထဲကဗိုက်တာမင် E ဓာတ်ဟာရှိသင့်တာထက်ကိုတစ်ဝက်လောက်ပဲရှိနေခဲ့မယ်ဆိုရင်ကိုဝင်ပြတ်ကျဖို့အလားအလာများပါတယ်
ဗီတာမင် E ထက်များတဲ့အမျိုးသမီးတွေမှာကိုဝင်ပြတ်ကျတဲ့နှုန်း900ခန့်နှုန်းရှိပေမဲ့ဗီတာမင် E ထက်နည်းတဲ့အမျိုးသမီးတွေမှာတော့100ခန့်နှုန်းလောက်အထိသာသမီဆုံးရှုံးနေကြရတာပါဗီတာမင် E ထက်ဟာမြေဘဲနဲ့ဆီလိုဟင်းချက်ပစ္စည်းတွေမှာပါဝင်လေရှိတတ်ပါတယ်ဒါကိုလည်းဗီတာမင်အားစေ့အဖြစ်တောက်ဖို့ပေးနိုင်ပါတယ်ဘင်္ဂလားဒေ့ရှ်ကအမျိုးသမီးတွေကိုတော့တန်တက်နဲ့ဗီတာမင် B9 ပါဝင်တဲ့ဖိုလိတ်အားစေ့တွေတိုက်ကျွေးနေတာပါဒါကြောင့်လဲဗီတာမင် E အားစေ့ပေးပေမဲ့ကိုဝင်ဆောင်ကာစမှာဖြစ်လေဖြစ်တာရှိတတ်တဲ့ကိုဝင်ပြတ်ကျမှုကိုကာကွယ်ရမှာထိရောက်မှုရှိချင်မှရှိနိုင်တယ်လို့ကယ်ရီရှော့စီကပြောပါတယ
် And often if you're talking aboutsupplementing women during pregnancy they're not actually getting those supplements until well into
ကိုဝင်ဆောင်ထားတဲ့အချိန်မှာအားစေးပေးဖို့မကြာခဏပြောလို့ရှိတတ်ကြပါပဲကိုဝင်ရင့်တဲ့အချိန်အထိအားစေးတွေမရတတ်ကြပါဘူးဒါကြောင့်လဲနောက်ပိုင်းမှာကိုဝင်ပြတ်မကျအောင်လို့တားဆီးနိုင်မဲ့အခွင့်အလန်းကနည်းသွားပါတယ
်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကသိပ္ပံပညာရှင်ကယ်ရီရှော့စီနဲ့အဖွဲ့ရဲ့သုတေသနလေ့လာတွေ့ရှိချက်တွေကိုတော့ဆေးဘက်ဆိုင်ရာစာဆောင်တစ်ခုဖြစ်တဲ့ American Journal of Clinical Nutrition မှာပုံနှိပ်ဖော်ပြခဲ့တာဖြစ်ပါတယ်ရှင်
မနနာချန်စူးစီတင်ပြသွားတာပါရှင် VOA ကနေစနေနေ့ညနေဘက်သတင်းများကိုထုတ်လွှင့်ပေးနေပါတယ်ဒီကနေ့ည9:00နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါပထမပိုင်းနာရီဘက်မှာလိုင်းလမီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်အစအဆုံးကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုနားဆင်နေကြတဲ့စနေနေ့ညဘက်ညနေဘက်ဗီဒီယိုအစီအစဉ်တွေမကြာခင်ပြန်ဆုံတော့မှာဖြစ်ပါတယ်ညနေပိုင်းအစီအစဉ်အဆုံးမတိုက်ခင်မှာတည်တင်းအချင်းချုပ်ကိုမှတ်စုမျက်မှောင်ကတလက်ကြီးညာပေးပါမယ်ရှင
်။ရေမနိုင်ငံမှာဖမ်းဆီးပြန်ပေးဆွဲခံခဲ့ရတဲ့အမေရိကန်ဓာတ်ပုံသတင်းတော်တယောက်တည်ဆုံသွားတယ်ဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂေါ်ကအတည်ပြုလိုက်ပါရဲ။အမေရိကန်ကွန်မန်ဒိုအထူးတပ်ဖွဲ့တွေတောက်ကြနေညရုံကဝင်ရောက်ကယ်ဆယ်ခြင်းမှာလော့ခ်ဆမ်မတ်စ်နဲ့အမည်မဖော်တဲ့ဒီအမေရိကန်မဟုတ်သူတစားကန်တယောက်တို့ကိုသူတို့ကိုဖမ်းဆီးထားတဲ့အာရေဗီယန်ကျွန်းဆွယ်ကအယ်ကာအီဒါတွေကတပ်ဖြတ်ခဲ့တယ်လို့ဝန်ကြီးဟေဂေါ်ကဒီကနေ့မှပြောကြားလိုက်ပါရဲ။အာဖဂန်နစ္စတန်နိုင်ငံစီကိုချုပ်တင်ကြေညာထားခြင်းမရှိဘဲရောက်နေစဉ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုပြောကြားခဲ့တာပါဒီကာဘူးမြို့တော်ပေါ်တာလီဘန်တွေတိုက်ခိုက်နေမှုကိုအာဖဂန်လုံခြုံရေးတပ်တွေမှကာကွယ်နိုင်တဲ့စွမ်းအားရှိတယ်လို့ယုံကြည်တဲ့အကြောင်းကိုလည်းမစ္စတာဟေဂေါ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တခါအမေရိကန်ပြည်ထောင်စုကမြို့တော်များများမှာတော့တောက်ကြနေညမှာလဲ3ညဇက်တိုက်ဆန္ဒပြမှုတွေဆက်ဖြစ်ခဲ့ပါတယ်နယူးယောက်မှာလက်နက်မဲ့လူမဲတယောက်ကိုအသက်မရှူနိုင်အောင်လို့အနောက်ကနေလေဘင်းကိုထိမ့်ချုပ်ဖမ်းဆီးခဲ့တဲ့လူပြူရဲကိုနယူးယောက်ဂျူရီလူကြီးတစ်ဖွဲ့ကဒီဆွဲချက်မတင်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အမေရိကန်တရားစီရင်ရေးစနစ်အပေါ်ဝေဖန်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီအမေရိကန်ပြည်ထောင်စုလုံခြုံရေးအရာရှိတွေကအသားအရောင်လူမျိုးလိင်ကွဲပြားမှုအပေါ်မှာအခြေခံပြီးတော့စစ်ဆေးမေးမြန်းအရေးယူမှုတွေလုပ်တာကိုကန့်သတ်မဲ့စည်းမျဉ်းစည်းကမ်းသစ်တွေထုတ်ပြန်ဖို့အတွက်အိုဘားမားအစိုးရကပြင်ဆင်နေပါတယ်။တခါအင်အားပြည့်မုန်တိုင်းကြီးတစ်ခုဥတည်နေတဲ့ဖိလစ်ပိုင်နိုင်ငံမှာတော့ကံယိုရန်ဒေတာနဲ့မြေပြိုကျမှုတွေဖြစ်နိုင်တဲ့နေရာတွေကလူပေါင်း5သိန်းလောက်ဘေးကင်ရာမှာပြောင်းရွှေ့နေကြပါတယ်။ဟာဂူပစ်တိုက်ဖုန်းမုန်တိုင်းဟာစနေနေ့ညဘက်ဒါမှမဟုတ်ရင်တနင်္ဂနွေနေ့အစောပိုင်းမှာဖိလစ်ပိုင်ကိုဝင်တိုက်မယ်လို့မိုးလေဝသခန့်မှန်းသူတွေကကြိုတင်ခန့်မှန်းထားကြပါတယ်။တခါဗြိတိန်ရဲ့ဒုတိယမြောက်အင်ရှင်မင်းသားကမ်ဘရစ်မြို့သားဝီလျံနဲ့သူ့ရဲ့ဇနီးကိတ်မစ်ဒယ်တန်တို့အမေရိကန်ကိုရှေ့သတင်းပတ်လာရောက်မှာဖြစ်ပါတဲ့မင်းသားဝီလျံအတွက်ဝါရှင်တန်မြို့တော်စီပထမဆုံးလာရောက်တဲ့ခီးစဉ်မှာသမ္မတဘရက်အိုဘားမားကသူ့ကိုအင်ပီရောအိုဗာယုံကတ်မှာတနင်္လာနေ့ကျရင်တွေ့ဆုံမှာဖြစ်ပါတယ်။သဘာဝတော်ရဲတရိတ်ဆန်တွေကိုတရားမဝင်မှောင်ခိုကူးမှုပပျောက်ရေးဆိုင်ရာမေခွန်းတယောက်ကိုကမ္ဘာပံရုံးချုပ်မှာမင်းသားဝီလျံလာရောက်ပြောမှာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်ဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လုပ်ရင်းမူကမတ်ဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ2430 40ရောနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါရရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.